ဒီမိုကရေစီနိုင်ငံတွေဟာအမေရိကန်ပြည်ထောင်စုရဲ့အနီးကပ်ဆုံးမိတ်ဆွေနိုင်ငံတွေဖြစ်ကြပြီးဒီမိုကရေစီနိုင်ငံတွေဟာသူတို့ရဲ့အင်ဂျင်နိုင်ငံတွေနဲ့ငြင်းငြင်းချမ်းချမ်းနေထိုင်တော့ဖို့ပိုပြီးဖြစ်နိုင်ခြေရှိတာကြောင့်ဒီမိုကရေစီဖြစ်ထွန်းထွက်မှုတွေကိုမိမိတို့ကြိုးဆိုပါတယ်လို့ဆိုရင်မြန်မာနိုင်ငံကိုထက်သွင်းဖို့ပြပြီးတော့အမေရိကန်ကာကွယ်ရေးဝန်ကြီးချက်ဟေဂယ်ကပြောခဲ့ပါတယ
် The United States will continue to strongly support our friends who are pursuing democratic development in Myanmar and elsewhere around the region.
မြန်မာနိုင်ငံနဲ့ဒေသတွင်းတခြားနေရာတွေမှာဒီမိုကရေစီဖြစ်ထွန်းထွက်တတ်မှုတွေရအောင်ဖော်ဆောင်နေတဲ့ကျွန်တော်တို့ရဲ့မိတ်ဆွေတွေကိုအမေရိကန်ပြည်ထောင်စုကအခိုင်အမာဆက်ပြီးထောက်ခံသွားမှာပါလို့မစ္စတာဟီဂယ်ကပြောပါတယ်။စင်ကာပူနိုင်ငံမှာကျင်းပနေတဲ့နှစ်ပတ်လည်ရှန်ဂရီလာဆွေးနွေးပွဲတက်ရောက်လာတဲ့ကာကွယ်ဆိုင်ရာတာဝန်ရှိသူတွေကိုစနေနေ့ကပြောတဲ့မင်ကွန်းနဲ့အမေရိကန်ကာကွယ်ဝန်ကြီးကအဲ့ဒီလိုထည့်ပြောသွားတာပါ။ဒါ့အပြင်တောင်တရုတ်ပင်လယ်မှာမတိမငြိမ်ဖြစ်စေတဲ့လုပ်ရက်တွေလုပ်နေတယ်ဆိုပြီးတော့လေတရုတ်နိုင်ငံကိုဆွဆွဲပြောဆိုခဲ့ပါတယ်။တောင်တရုတ်ပင်လယ်ကပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပြင်နယ်နိမိတ်ကိစ္စနဲ့ပတ်သက်ပြီးတရုတ်တို့ဟာမတိမငြိမ်ဖြစ်စေတဲ့တစ်ဖက်သက်လူရက်တွေကိုလုပ်ခဲ့တယ်လို့မစ္စတာဟီဂယ်ကဆိုပါတယ်။အပြည်ပြည်ဆိုင်ရာအငင်းပွားမှုတွေကိုငြင်းချက်နဲ့နီးလန်းနဲ့ဖြေရှင်းဖို့လဲသူကတောင်းဆိုခဲ့ပါတယ်။